AIRI Times သတင်းဌာနအတွက်ထုတ်ဝေကွင့်ဒါမြင့်ပြပင်ထားတာကိုမြန်မာစစ်ကောင်စီအနေနဲ့ပယ်ဖျက်ပေးဖို့အတွက်သတင်းတောင်များကာကွယ်စောင့်ရှောက်ရေးကော်မတီ CBJ ကဇွန်လ16ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါအပြင်ပြည်တွင်းသတင်းမီဒီယာတွေနဲ့လွတ်လပ်စွာသတင်းရယူခွင့်ပေါ်နှောက်ယှက်တာတွေကိုရပ်တန့်ဖို့ကိုပါပန်ကြားလိုက်တာပါ။စစ်ကောင်စီအနေနဲ့အာဏာသိမ်းစစ်အုပ်ချုပ်မှုနဲ့ပတ်သက်ပြီးဗက်မလိုက်တဲ့သတင်းရေးသားဖော်ပြချက်တွေကိုပြပင်တာစင်စာစီစစ်ဖြတ်တောက်တာနဲ့တားမြစ်တာတွေကိုဆက်လုပ်နေတယ်လို့ CBJ ရဲ့အရှိတောင်အာရှဒေသဆိုင်ရာအကြီးတန်းကိုယ်စားလှယ် Sean Crispin ကပြောတာပါအများပြည်သူတည်ငြိမ်အေးချမ်းရေးကိုထိခိုက်စေတဲ့သတင်းတွေဖြန့်ဝေတယ်ဆိုတဲ့ဆွဆွဲချက်နဲ့ထုတ်ဝေခြင်းအဥပဒေပုံမှန်ရှိကိုဖောက်ပြက်တယ်ဆိုတာ AIRI Times သတင်းဌာနကိုဇွန်လ10ရက်နေ့ကစစ်ကောင်စီဘက်ကထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းလိုက်ကြောင်းအဲဒီတာချုပ်စလိုင်းတန့်စင်က CPG ကိုအီးမေးလ်ကနေတဆင့်ပြောပါတယ်။သတင်းတော့တွေကိုအဆက်မပြတ်ချင်းချောက်မှုတွေရှိနေလို့သတင်းလုပ်ငန်းတွေကိုမြေအောက်ကနေအဓိကလှုပ်ဆောင်နေရပြီးအခုလိုမျိုးစစ်ကောင်စီဘက်ကပိတ်ပင်လိုက်ပေမဲ့သတင်းရေးသားထုတ်ဝေတာကိုဆက်လုပ်သွားမယ်လို့စလိုင်းတန့်စင်က CPG ကိုပြောပါတယ်။စစ်ကောင်စီက2021ဖေဖော်ဝါရီတရက်အာဏာသိမ်းပြီးကတည်းကသတင်းမီဒီယာလုပ်ငန်း14ခုကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။